ဒီကံပြင်းနေပြိပကအဆုံးတိုက်ရေးတွင်မြန်မာအစိုးရကိုဆက်လက်ပြီးတော့ပြားပေးရအမတန်အရေးပါတဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအောက်တိုဘာလ9ရက်နေ့ကပြည်ထောင်နိုင်ငံကိုရောက်ရှိစေမှာပြောဆိုလိုက်ပါတယ်။ဒီချိန်မှာပဲရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုဆက်လက်ပြီးတော့ပြားပေးလှုပ်ဆောင်တဲ့အနေနဲ့ EU ကထိတ်တန့်မြန်မာစစ်အရာရှိတွေပေါ်ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်မှုပြင်ဆင်နေပါတယ်။ဒီအကြောင်းအပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပြည်ထောင်နိုင်ငံ Paris မြို့ကအလစ်စီနန်းတော်မှာအော်တိုဘားလ9ရက်နေ့ကတမရအီမန်နျူရယ်မက်ခရွန်နဲ့တွေ့ဆုံပြီးရိုဟင်ဂျာအရေးနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာနိုင်ငံပေါ်ဆက်လက်ဖိအားပေးမှုတွေလှုပ်ဆောင်ကြဖို့လိုအပ်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒေကပူးတွဲကျင်းပတဲ့ဒင်းစာရှင်းလင်းပွဲအတွင်းကြေညာလိုက်တာဖြစ်ပါတယ်
C'est très important de continuer dans ces opérations politiques de pression sur le gouvernement du Myanmar pour que la violence cesse.
မြန်မာကဘုလိုမျိုးနိုင်ငံရေးအရာဖိအားပေးမှုတွေဆက်ပြီးတော့ပြုလုပ်နေဖို့အင်တန်ရေးကြည့်ပါလေ။ဒါမှလည်းဒေတာတွေမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်သွားမှာဖြစ်သလိုဒုက္ခသည်တွေနေရာတန်နိုင်ရေးမှာလည်းအဆင်ပြေမှာဖြစ်ပါလေ။ရိုဟင်ဂျာတွေပြည်နိုင်ငံသားဖြစ်တယ်ဆိုတဲ့အခြေခံကြတဲ့လေ့လာမှုနဲ့ဆိုင်တဲ့မေးခွန်းကိုဖြေဆိုနိုင်ရေးနဲ့ဆုံးသက်မှာတော့ဒီလူတွေနေရာတန်နိုင်ရေးလုပ်ငန်းစဉ်တွေကိုစတင်နိုင်မှာဖြစ်ပါလေ။ဒီနေရာမှာထပ်ပြီးတော့ပြောချင်တာကဒုက္ခသည်တွေကိုယ့်သဘောနဲ့ကိုယ်နေရာပြန်တာဟာအကောင်းဆုံးနည်းလမ်းဖြစ်ပါလေ
။ဒင်းကနေကမစ္စတာဂရန်ဒေနဲ့ပြုလုပ်တဲ့ဒုက္ခသည်တွေအရေးဆိုင်ရာတွေ့ဆုံဆွေးနွေးမှုအတွင်းလာမယ့်သတင်းပတ်အနည်းငယ်အတွင်းမှာချက်နဲ့နိုင်ဂျာစတဲ့အာဖရိကနိုင်ငံတွေကဒုက္ခသည်တွေကိုပြင်းထန်ကစတင်လက်ခံသွားမှာဖြစ်ကြောင်းသမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်။ဒါအပြင်ပြင်းထန်နိုင်ငံအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေကိုကူညီထောက်ပံ့ပေးသွားမှာဖြစ်ကြောင်းလည်း
Les engagements pris par le passé par la France en termes de réfugiés pour accompagner le travail du HCR n'ont pas toujours été tenus. Et à ce titre, je veux.
Donc, avec les gens qui payent sur les Niamas, Pili Baka, Pini, des Dalimas, l'Ossandia, Hidari, Lopiama, Pipare. Chez les Vénés, Afrika, ou à Doka, des gens qui ont payé les Nangani, UNHCR, à la fin, Panaye, à la fin, à la fin, à la fin, à IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့တွေကိုကျွန်တော်တို့ Euro 10တန်းထောက်ပံ့ပေးမယ်ဆိုတာကျွန်တော်ဒီနေရာကနေပြောရစီ
ဒီချိန်ထဲမှာပဲမြန်မာနိုင်ငံအနောက်ဖက်ချမ်းကမွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အကြမ်းဖက်ဆစ်ဆင်ရေးတွေအဆုံးသတ်ဖို့ဆိုပြီး EU ဥရောပတမကကထပ်မံတောက်ဆိုထားပါတယ် EU ဥရောပတမကနိုင်ငံခြားမူဝါဒဆိုင်ရာအကြီးအကဲရဲ့ပြောခွင့်ရကက်သရင်ဝေးကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူမှုတွေကိုဥရောပသမဂ္ဂအနေနဲ့မပြဆန်းစစ်အကဲဖြတ်နေတယ်လို့တင်းလင်းလာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
် The need to address immediately the full humanitarian access and an end to violence also to respect the full implementation of the
လူသားချင်းစာနာမှုအထောက်အပံ့တွေအပြည့်အဝကူညီခွင့်ရဖို့အကြမ်းဖက်မှုတိုက်ခိုက်မှုတွေရပ်တန့်ဖို့နဲ့ရခိုင်အကြံပေးကော်မရှင်ကအဆိုပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်သွားဖို့လိုအပ်ပါတယ် EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းရှိရတဲ့ကြောင့်မြန်မာနိုင်ငံအပေါ်လက်နက်တင်ပို့ရောင်းချမှုပိတ်ပင်ထားတာရှိပြီး2018ခုနှစ်ဧပြီလအထိအသက်ဝင်နေပါဦးမယ် EU ဥရောပသမဂ္ဂရဲ့အရေးယူဆောင်ရွက်မှုတွေအားလုံးကိုမပြတ်ဆန်းစစ်နေပါတယ
်အော်တိုဘားလ16ရက်နေ့မှာဥရောပကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးတရက်ကိုကျင်းပဖို့ရှိနေပြီးအဲ့ဒီအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးပွဲရှိနေပါတယ်အလားတူပဲအော်တိုဘားလ6ရက်နေ့ကအိန္ဒိယနိုင်ငံနယူးဒေလီမြို့မှာကျင်းပတဲ့14ချိန်မြောက် EU အိန္ဒိယနှစ်ပတ်လည်ထိပ်တန်းဆွေးနွေးပွဲအတွင်းသံတမန်ပြည်နယ်တွေ့မကြတဲ့ခင်ကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေအပေါ်စိုးရိမ်ပူပန်ကြောင်းအဲ့ဒီအကြမ်းဖက်မှုတွေကိုအာဆာအကြမ်းဖက်အဖွဲ့ကစတင်ပြုလုပ်ခဲ့တယ်ဆိုတာကို EU ရောအိန္ဒိယဘက်ကပါအသိမှတ်ပြုကြောင်းသံတမန်ပြည်နယ်အတွင်းအကြမ်းဖက်မှုတွေအဆုံးသတ်ပြီးအခြေအနေတွေပုံမှန်ပြန်လည်ဖြစ်ပေါ်လာအောင်လှုပ်ဆောင်ဖို့လိုအပ်ကြောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြမ်းဖက်ကော်မရှင်ရဲ့တင်ပြချက်တွေကိုမြန်မာအနာဘိုင်းနေအနေနဲ့အကောင့်ထယ်ဖော်ဖို့နဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းကြောင်းပြောကြားခဲ့ကြပါတယ်။မနစ်ကကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာတိုးတက်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်နိုင်ခဲ့တဲ့အတွက်15နှစ်အတွင်းပထမဆုံးအကြိမ်ဖြစ် EU ကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးနဲ့ပတ်သက်ပြီးပြစ်တင်ရှုံချတဲ့အဆိုမတင်သွင်းခဲ့ပါဘူး။ဒါပေမဲ့အခုနှစ်မှာတော့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာပြည်ပခန့်နဲ့ဆက်နွယ်ပြီးအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုပြစ်တင်ဝေဖန်တဲ့အဆိုတင်သွင်းဖို့ EU ကအလားအလာရှိတဲ့အကြောင်းကုလသမဂ္ဂကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျ